ဒီမှာနိုင်ငံမှာနိုဝင်ဘာလ၈ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲအတွက်မဲဆွေစည်းရုံးမှုတွေစတင်ခဲ့တဲ့စက်တင်ဘာလ၈ရက်နေ့ကစလို့မဲဆွေစည်းရုံးရေးမှာတာစီကန်တက်မှုတချို့ရှိပေမဲ့အတိုင်းအတာတစ်ခုထိတော့လွတ်လပ်မှုရှိပေမဲ့ကိုယ်စားလှယ်လောင်းတွေပေါ်ချင်းချောက်မှုတွေရှိကြကိုတွေ့ရတယ်လို့မြန်မာနိုင်ငံရွေးကောက်ပွဲအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့ကာတာစင်တာကကြေညာချက်ထုတ ရှိဆိုတဲ့အပေါ်စောင့်ကြည့်နေတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးမြန်မာနိုင်ငံကရွေးကောက်ပွဲအတွက်လည်းလွန်ခဲ့တဲ့လအနည်းငယ်ကတည်းကအနီးကစောင့်ကြည့်နေတဲ့အဖွဲ့တစ်ခုဖြစ်ပါတယ်ရွေးကောက်ပွဲမဲ့ဆက်စည်းရုံးမှုတွေအတွင်းသူတို့တွေ့ရှိထားတဲ့အချက်အလက်တွေနဲ့ပါတီအသီးသီးကကိုယ်စားလှယ်လောင်းနေတဲ့တိုင်ကြားချက်တွေကိုအထူးထူးရွေးကောက်ပွဲကျင်းပဖို့ဆက်ရက်အလိုအောက်တိုဘာလ28ရက်နေ့ရက်စွဲနဲ့ကာတာစင်တာကကြေညာချက်ထုတ်ပြန်လိုက်တာပါစက်တင်ဘာလ10ရက်နေ့ကစတင်ခဲ့တဲ့ရက်60ကြာရွေးကောက်ပွဲမဲဆွဲစည်းရုံးမှုတွေမှာအတိုင်းအတာတစ်ခုအထိငြိမ်းချမ်းပြီးလွတ်လပ်မှုရှိပေမဲ့လည်းတချို့နေရာတွေမှာချင်းချောက်မှုတွေရှိနေတာကိုတွေ့ရတယ်လို့ကာတာစင်တာရဲ့ဒီမိုကရေစီအစီအစဉ်ကပူးတွဲညွှန်ကြားရေးမှူးတဦးဖြစ်သူဂျိုနာသန်စတုန်းစတီစ်က VOA ကိုပြောပါတယ်
I think one of the concerns is that political space remains uneven. There are instances of intimidation and restriction and so
on. ဒီနေရာကနေအရာတစ်ခုကတော့နိုင်ငံရေးရဆုတ်ရှားနိုင်မှုမှာကန့်သတ်ချက်တွေရှိနေတဲ့ကိစ္စပါ။အချို့နေရာတွေမှာချင်းချောက်တာတွေကန့်သတ်ချုပ်ချယ်တာတွေရှိနေတာတွေ့ရပါတယ်။အထူးသဖြင့်တော့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့စစ်တပ်ရှိနေတဲ့နေရာတွေမှာနိုင်ငံရေးပါတီဝင်အချို့ကိုကိုတိလက်ရောက်တိုက်ခိုက်တယ်ဆိုတဲ့တိုင်ကြားမှုတွေကျွန်တော်တို့ရရှိပါတယ်။ဒါပေမဲ့အားလုံးကိုခြုံကြည့်မယ်ဆိုရင်တော့တိတာကြီးမားတဲ့ပြဿနာတွေမဖြစ်စေဘဲနိုင်ငံရေးပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေပေါ်မဲဆွယ်စည်းရုံးမှုဆိုင်ရာစည်းမျဉ်းစည်းကမ်းတွေကိုမျှတစွာကင်တွယ်အသုံးပြုတာကိုတွေ့ရပါတယ
်။အတိုက်ခံအနယ်ဒီပါတီကိုထောက်ခံသူတွေကိုတိလက်ရောက်တိုက်ခိုက်ခံခဲ့ရတဲ့အကြောင်းသူတို့ထံတန်ကြားတာတွေလည်းရှိခဲ့တယ်လို့ဆိုပါတယ
်။ The NLD informed us of 5 cases in which their supporters were physically attacked or threatened.
သူတို့ကိုထောက်ခံသူတွေကိုတိလက်ရောက်တိုက်ခိုက်ခံရတယ်ဆိုပြီး NLD ပါတီကကျွန်တော်တို့ကို၅ချိန်တိုင်ကြားထားပါတယ်။အခြားတိုက်ခိုက်မှုတွေရှိခဲ့တယ်ဆိုတာလည်းကျွန်တော်တို့ကြားသိရပါတယ်။ကျွန်တော်တို့ထံကိုတရားဝင်တိုင်ကြားလာကြတဲ့သူတွေထဲမှာ NLD ပါတီအပြင် USDP ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီလည်းပါပါတယ်။ဒါတွေဟာရွေးကောက်ပွဲမဲဆွယ်စည်းရုံးမှုဆိုင်ရာစည်းမျဉ်းစည်းကမ်းတွေကိုချိုးဖောက်တာတွေပါ။လက်နက်ကိုင်အဖွဲ့အစည်းတွေကတားဆီးပိတ်ပင်တာမျိုးမဟုတ်ပါဘူး။
NLD ပါတီကိုယ်စားလှယ်လောင်းနေကိုကိုကျွန်းကိုမဲဆွယ်စည်းရုံးရေးသွားဖို့အခက်အခဲကြုံခဲ့ရတာနဲ့ပြိုင်ဘက်ကြံ့ခိုင်ရေးပါတီကတော့ကိုကိုကျွန်းမှာမဲဆွယ်စည်းရုံးမှုအခက်အခဲမရှိခဲ့ဘူးဆိုတဲ့ကိစ္စကိုလည်းကာတာစင်တာအနေနဲ့တရားဝင်မဟုတ်တဲ့တိုင်ကြားစာရရှိခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာနိုင်ငံရေးပါတီတွေလူမှုအခြေပြုလူမှုအဖွဲ့အစည်းတွေအကြားအမျိုးသားရေးနဲ့ဘာသာရေးဆိုင်ရာဟောပြောစည်းရုံးမှုတွေရှိလာမှာကိုစိုးရိမ်နေကြဆဲဖြစ်ပေမဲ့ခုချိန်ထိတော့သူတို့အနေနဲ့အဲ့ဒီလိုဟောပြောစည်းရုံးမှုတွေရှိတာကိုမတွေ့ရသေးဘူးလို့ Jonathan Stone Streets ကပြောပါတယ်။ကတားစင်တာရဲ့ကြေညာချက်ထဲမှာရွေးကောက်ပွဲကော်မရှင်နဲ့အစိုးရထံအကြံပြုချက်တချို့တင်ပြထားတဲ့နဲ့ပတ်သက်လို့လည်း Jonathan Stone Streets ကအခုလိုပြောပြပါတယ်
We made a couple of recommendations to the government. One is that the activists arrested for posting satirical material online should be released.
ကျွန်တော်အနေနဲ့အစိုးရထံကိုတင်ပြထားတဲ့အကြံပြုချက်တွေမှာတော့ပထမတစ်ခုကတော့ online ပေါ်မှာတယောသားတွေကိုတင်ပြခဲ့လို့ဆိုပြီးဖမ်းဆီးခံထားရသူနှစ်ဦးပြန်လွှတ်ပေးဖို့ကျွန်တော်တို့တောင်းဆိုထားပါတယ်အဲ့လိုဖန်ဆီးချင်းချောက်မှုတွေမှာနောင်မှမပြတ်အောင်ကြိုတင်ပြင်ဆင်မှုတွေလည်းလုပ်တင်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်လို့တော့နိုင်ငံရေးပါတီတွေကတိုင်ကြားလာတာတွေကိုအကောင့်ထဲပေါ်ဆောင်ရွက်ပေးဖို့အထူးသဖြင့်တော့မဲဆွယ်စည်းရုံးတဲ့နေရာမှာဘာသာရေးကိုအသုံးချတာနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်ပေးဖို့မဲပေးခွင့်ရှိသူတွေစာရင်းကိုကြည်ကြဲပြတ်ပြတ်ထုတ်ပြန်ပေးဖို့မဲပေးခွင့်ရှိသူတွေရဲ့စာရင်းကိုပြည့်စုံတဲ့နေရာမှာနှိပညာပိုင်းဆိုင်ရာအခက်အခဲရှိနေတာနဲ့အဲ့ဒီအခက်အခဲကိုဘယ်လိုကင်တွယ်ဖြေရှင်းနေလဲဆိုတာပွင့်လင်းမြင်သာမှုရှိအောင်လုပ်ပေးဖို့မဲရောက်မှုတွေအနေနဲ့ပြည်ဝင်ကရွေးကောက်ပွဲစောင့်ကြည့်သူတွေပေါ်ကန့်သတ်ချုပ်တယ်မှုတွေမလုပ်ဆောင်ပဲလွတ်လပ်စွာလာရောက်လေ့လာခွင့်ပေးတဲ့နယ်လို့ကျွန်တော်တို့အကြံပြုထားပါတယ်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ပြည်ဝင်ပြည်ပကရွေးကောက်ပွဲစောင့်ကြည့်သူတွေကိုဖိတ်ခေါ်ထားပေမဲ့စစ်တပ်အတွင်းကမဲရုံတွေကိုရွေးကောက်ပွဲစောင့်ကြည့်သူတွေဝင်ရောက်ခွင့်မပေးဘူးဆိုတဲ့ကော်မရှင်ရဲ့ရည်တည်ချက်ကိုကြေညာချက်ထဲမှာထောက်ပြထားပါတယ်။ပြည်တွင်းကြိုတင်မဲပေးမှုတွေနဲ့ပတ်သက်လို့အထူးသဖြင့်တမတော်သားတွေရဲ့ကြိုတင်မဲပေးမှုနဲ့ပတ်သက်လို့ရွေးကောက်ပွဲစောင့်ကြည့်သူတွေသိရှိနိုင်အောင်ထုတ်ပြန်ပေးစင်တယ်လို့လည်းကာတာစင်တာကပြောပါတယ်။ကာတာစင်တာကအခုထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပါဝင်တဲ့အကြံပြုချက်တွေဟာရွေးကောက်ပွဲမတိုင်ခင်မှာအချိန်မီပြင်ဆင်လို့ရနိုင်တဲ့အချက်တွေဖြစ်တယ်လို့ Jonathan Stone Streets ကပြောပါတယ်။နိုင်ငံရေးပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေရဲ့တင်ပြချက်တွေကိုကာတာစင်တာအနေနဲ့ရွေးကောက်ပွဲကော်မရှင်ထံဓာတ်ရအသိပေးအကြောင်းကြားတာမျိုးလုပ်ခွင့်မရှိပေမဲ့လည်းရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတွေနဲ့မကြာခဏတွေ့ဆုံလို့ရှိတယ်လို့ဆိုပါတယ်။ အထွေထွေရွေးကောက်ပွဲပြီးဆုံးသွားတဲ့နောက်ပိုင်းမှာလည်းသူတို့အဖွဲ့ကတွေ့ရှိတဲ့အချက်အလက်အပြည့်အစုံကိုကာတာစင်တာအနေနဲ့ကြီးညာချက်ထုတ်ပြန်သွားမယ်လို့ဂျိုနသန်စတုန်းစတရီးစ်ကပြောပါတယ်ခင်ဗျာ။